စစ်တပ်နဲ့ချင်းပြည်နယ်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ဒေသတချို့မှာတွားရီလာရီခက်ခဲပြီးစစ်နယ်ရိတ်ကပြက်လက်နေပါတယ်။ဒါကြောင့်ယာယီစစ်ဆောင်စခန်းတာဝန်ခံတွေကနိုင်ငံတကာအဖွဲ့အစည်းတွေကိုဂူညီတောင်းခံထားတာပါ။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကစစ်နယ်ရိတ်ကလိုအပ်ချက်ရှိနေတဲ့မင်းတပ်နဲ့ကံပဲလက်မျိုးနယ်တွေကစစ်ဆောင်တွေကိုဂူညီပေးဖို့ပြည်နယ်စစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့ခက်ခဲနေတယ်လို့မင်းတပ်စစ်ဆောင်စခန်းတာဝန်ခံစလိုင်းထက်လျံကပြောပါတယ
်။ကိုကြီးဒီနိုင်ငံက UN အဖွဲ့အစည်းတော်လကောင်း GIGO အဖွဲ့အစည်းတော်လကောင်းပါလေသူတို့ကစစ်ကောင်စီရဲ့ခွင့်ပြုချက်ကိုတောင်းနေကြတာပါလေအဲလိုမျိုးခွင့်ပြုချက်တောင်းတဲ့နေရာမှာဒီပြည်နယ်စစ်ကောင်စီစစ်ကောင်စီကိုသူတို့ဆင်ခါကြတာပါလေဒီခွင့်ပြုချက်တောင်းကြတယ်ဒါပေမဲ့အားဒီပြည်နယ်စစ်ကောင်စီအနေနဲ့သူတို့ခွင့်ပြုချက်ပြနိုင်တဲ့အရာမဟုတ်ဘူးလို့ထင်တယ်ပါလေကျွန်တော်ဒီသူကပြောဆိုသူကပြန်ပြီးတော့ဆန်းနေတဲ့ဟာမျိုးတော့တာပြီ
UNHCR နဲ့ WFP တို့ရဲ့ထောက်ပံ့ရေးပစ္စည်းတွေကလမ်းခုလမ်းမှာရောက်နေပြီးချင်းပြည်နယ်တဲ့တည်ယူခွင့်ရဖို့ဆောင်ဆိုင်နေရတယ်လို့ဆိုပါတယ်ဒီအချိန်တွေမှာတိုက်ပွဲဆောင်ပြည်သူတွေဟာပြည်တွင်းပြည်ပကတတိပုဂ္ဂလလူရှင်တွေကိုအဓိကအားထားနေကြရပါတယ
် UNHCR တို့နဲ့ WFP တို့ကသူကပစ္စည်းတွေကတော့ကိုမှသူရဲ့ထောက်ပံ့ရေးပစ္စည်းတွေအဲ့မှာပဲအားကောင်းနေတယ်လို့ရှားတယ်သူတို့တစ်ခါတော့သူကြည့်တော့မလာသေးတာကိုသိရတယ်။အဓိကတော့စာနိုင်ခါပါလေ။သူတောင်းထားတဲ့ဟာမျိုးရှိဆက်လို့ကအခုထိခါတာနဲ့ပဲသူတို့ဒီဖြစ်ခုံရတယ်ပေါ့လေ
။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်ဆိုင်ရာကုလသမဂ္ဂယုံကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားချက်မရသေးပါဘူး။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညီနိုင်မှုယုံ UNOCHA ရဲ့ဂျွန်လအစောပိုင်းထုတ်ပြန်ချက်မှာတော့ချင်းပြည်နယ်ဟာခါကံပဲလက်မင်းတပ်မတူပီထန်တလန်မြို့နယ်တွေကအိုးစွန်ခါပြီးထွက်ပြေးကြတဲ့ဒေသခံရေအတွက်19,500ရှိတယ်လို့ထုတ်ပြန်ထားပါတယ်။ကရင်ကရမွန်ပဲခူးစားတဲ့မြမပြည်ရှေ့တောင်ပိုင်းဟာစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအိုးစွန်ခါထွက်ပြေးသူအများဆုံးရှိတဲ့ဒေသတွေပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့အဲ့ဒီဒေသတွေကနေလူပေါင်း3,600,000ကျော်နေရစွန်ခါခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသတွေကနေလူပေါင်း3,600,000ကျော်နေရစွန်ခါခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။အဲ့ဒီအထက်မှာကြားပြည်နယ်ကလူဦးရေ38,000နဲ့အများဆုံးပြည်ပြည်စေဝါရီနဲ့စားအသောက်တွေရေးပေါ်လိုအပ်နေပါတယ
်အခုဒီစစ်ကြောဖိုင်ရလာတဲ့အလူလူတော်များကျွန်တော်လက်လန်းဒီလောက်ဆိုရင်ဒီဒီတူအချင်းချင်းကထွက်ဝင်လူတိုင်းတွေနဲ့ကျွန်တော်တို့ကိုယ်လူကြတာလို့ရှိတယ်ပေါ့နော်ဒီနိုင်ငံကနေကို UN ကနေအလူလာတဲ့အကူအညီကိုကျွန်တော်တို့ဒီထက်မှမတွေ့ရဘူးအဲ့တော့ကျွန်တော်ကြားပြတဲ့လောက်သူတို့မှာပုံစံရင်းနေတော့ပဲဟိုတင်နေတော့ပဲအလိုလိုကျွန်တော်ကြားပြရစီမှာအဆောက်တွေ့တော့မယ်အဲ့လိုမျိုးရှိတယ်ပေါ့နော်
ကရပြည်နယ်ဒီမော့ဆိုမြို့နယ်စစ်ဆောင်စခန်းတစ်ခုရဲ့တာဝန်ခံခူးရဲပြောသွားတာပါကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစစ်နယ်ကအစည်းအဝေး WFP ကတော့ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့လူပေါင်း33,000ကျော်ကိုဒီအတော်အတွင်းမှာစစ်နယ်ကတွေပြန်ဝေထားပါတယ်မေလကုန်ပိုင်းကလည်းကချင်ချင်းရခိုင်ရှမ်းဒီဒေသတွေကလူဦးရေ34,000ကိုစစ်နယ်ကနဲ့ငွေကြေးအကူအညီတွေပေးအပ်ခဲ့တယ်လို့ UNOCHA ရဲ့ဒီရပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ပွဲဖြစ်ပေါ်တဲ့ဒေသတွေကပြည်သူတစ်သန်းလောက်အတွက်ငွေကြေးအကူအညီအမေရိကန်ဒေါ်လာတန်280လောက်လိုအပ်တဲ့အကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဂူညီပေးရေးအဖွဲ့ UNOCHA ကမေလကုန်မှာထုတ်ပြန်ထားတာပါလက်ရှိမှာတော့ဒီပမာဏရဲ့15%လောက်ပဲရသေးတဲ့အကြောင်းအဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ